တူရကီနိုင်ငံမှာတနင်္လာနေ့ကကျင်းပခဲ့တဲ့ဒီတမရယူကောက်ပွဲတွေမှာတမရယူဂျက်ဖီယပ်အာဒူဝန်ရဲ့ EKP ပါတီကတည်ထသာရှုံးနေသွားပါတယ်။မြို့တော်အန်ကာရာအပါဝင်နိုင်ငံတော်အရေးပါတဲ့မြို့တွေမှာရှုံးနေကြတာပါ။နိုင်ငံရဲ့အကြီးဆုံးအစ္စတန်ဘူမြို့မှာယူကောက်ပွဲရလဒ်ကိုတရားရဂန်လုံးပြည်အောင်လို့အပိသက်မကျင်ညာသေးပေမဲ့တေဝင်ထုတ်ပြန်ပြီးတော့အကျိတ်နဲ့ဖြစ်နေပြီးတော့နှစ်ဖက်စလုံးကအနိုင်ရနေတယ်ဆိုပြီးတော့ပြောနေပါတယ်။မဲလိန်ထံမှုအတွက်ရလဒ်အပြည့်မကျင်ညာသေးတာမို့လို့အတိုက်ခံဘက်ကနေပြီးတော့ဆွဆွဲနေပါတယ်။တမရအတူဝန်ကတော့အခုတစ်ခါရွေးကောက်ပွဲတွေမှာသူ့ရဲ့ AKP ပါတီအထည်နာခဲ့တယ်ဆိုတာကိုအသိမှတ်ပြုပြီးတော့ရွေးကောက်ပွဲရလဒ်ကနေရလာတာကိုသင်ခန်းစာယူမယ်ဆိုပြီးတော့အစ္စတန်ဘူမြို့မှာပြောသွားပါတယ်။နိုင်ငံရေးစီးပွားရေးတူတက်အောင်လုပ်ဖို့ကိုလည်းသူကဂရိပေးပါတယ်။အန်ကာရာမြို့တော်ဝင်ယာရုအတွက်မဲအများစုရည်တွက်ပြီးတဲ့အချိန်မှာအတိုက်ခံ CHP ပါတီရဲ့ကုစလေလောင်းက57ရာခိုင်နှုန်း AKP ပါတီရဲ့ကုစလေက58ရာခိုင်နှုန်းနဲ့အတိုက်ခံဘက်ကနေပြီးတော့အသာရနေတာဖြစ်ပါတယ်။အနိုင်ရနေပုံရတဲ့ Mansour Yavuz ကအများပြည်သူဝန်ဆောင်မှုတွေကိုအဓိကထားတိုးတက်အောင်လုပ်သွားမယ်ဆိုပြီးတော့ထောက်ခံသူတွေကိုမေးခွန်းပြောခဲ့ပါတယ်။အစ္စတန်ဘူမြို့တော်မှာမဲစုစုပေါင်းရလဒ်ရဲ့ 98.5 ရာခိုင်နှုန်းကိုပဲရည်တွက်ထားပြီးတော့လောလောဆယ်အထိတော့နောက်ထပ်ရလဒ်တွေမထွက်သေးပါဘူး။မဲရည်ဖို့ကြံနေတဲ့နေရာတွေကတိုက်ခန့် CHP ပါတီကိုအမကန်ထောက်ခံတဲ့နေရာတွေဖြစ်ပါတယ်။တနင်္ဂနွေလုံးတိုက်တာရစီပင်ရွေးကောက်ပွဲတွေမှာတော့သမရအာဒူဝန်ရဲ့ AKP ညီမအဖွဲ့က57ရာခိုင်နှုန်းကျော်အနိုင်ရထားပါတယ်ခင်ဗျာ။